မြန်မာနိုင်ငံရန်ကုန်မြို့ကနေမလေးရှားနိုင်ငံပုတ်ကလန်စစ်ကမ်းကိုတင်ပို့လိုက်တဲ့ကုန်တစ်တာကွန်တိန်တာတစ်ခုအတွင်းမှာအမေရိကန်ဒေါ်လာ18တန်းနီးပါးတန်ဖိုးရှိတဲ့မူရစ်ဆေးစိတ်ကြွဆေး1186ကီလိုကိုမလေးရှားနိုင်ငံမှာမေလ22ရက်နေ့ကဖမ်းဆီးရမိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ဒါဟာစိတ်ကြွဆေးပမာဏအများဆုံးဖမ်းဆီးမိတာလို့လည်းဆိုပါတယ်။ဒီအကြောင်းကိုထိုင်းချီဆိုင် VOE သတင်းတောက်မအေးမာကပြောပြပေးပါလိမ့်မယ်ခင်ဗျာ။
အခုဖမ်းမိတဲ့မူရစ်ဆေးဝါးတွေဟာလက်ဖက်ချောက်ပုံစံအထုပ်တွေထုတ်ပြီးမြန်မာနိုင်ငံရန်ကုန်ကနေကုန်တင်တာတစ်ခုတွင်းကနေထည့်ပြီးရန်ကုန်မြို့စစ်ကမ်းပင်လယ်ရေကြောင်းလမ်းကနေပော့တလန်စစ်ကမ်းကိုပို့လိုက်တာဆိုပြီးမလေးရှားအကောက်ခွန်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒူတက်စီရီဆာဘရိုမီနီယန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါစီလန်ကောပီနဲ့စီရီကမ်ပင်ကန်ကစူပါမားကတ်တစ်ခုတွင်းမှာအကောက်ခွန်အရာရှိတွေကဝင်ရောက်စစ်ဆေးရင်းနဲ့မူရစ်ဆေးဝါးအထုပ်တွေကိုမေလ22ရက်နေ့ကတွေ့ရှိသွားခဲ့တယ်လို့လည်းဆိုပါရယ်။ဒီအမှုနဲ့ပတ်သက်ပြီးအသက်22နှစ်ကနေအသက်48နှစ်အတွင်းမှာရှိတဲ့တရားခဏ5ဦးကိုဖမ်းဆီးလိုက်ရမှာမြန်မာနိုင်ငံသား3ဦးနဲ့ဗလီနိုင်ငံသား2ဦးကိုလည်းဖမ်းဆီးခဲ့ပါရယ်။ဒီထဲမှာတော့အသက်31နှစ်ရှိတဲ့စူပါမားကတ်အယောင်ဆိုင်ရဲ့ဒါရိုက်တာအမျိုးသမီးတဦးလည်းပါဝင်တယ်ဆိုပြီးမလေးရှားသတင်းတွေမှာဖော်ပြနေပါရယ်။အခုဖမ်းမိတဲ့မူရစ်ဆေးဝါးတွေဟာမြန်မာနိုင်ငံရန်ကုန်ကနေကုန်တင်တာတစ်ခုထဲမှာထည့်ပြီးရေလန်းကနေပော့ကလန်စစ်ကမ်းကိုစားတောက်ကုန်တွေဖြည့်ပို့လိုက်တာလို့လဲမလေးရှားအကောက်ခွန်ညွှန်ကြားရေးမှူးချုပ်ဒူတက်စီရီကကနအူးပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေရလို့လဲဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။စိတ်ကြွဆေးနဲ့ပတ်သက်လို့အာရှနိုင်ငံအတွင်းမှာအဓိကထုတ်လုပ်ရောင်းချနေတာတွေကြီးထွားလာနေတဲ့အတွက်ကမ္ဘာလုံးဆိုင်ရာကျန်းမာရေးကိုချင်းချောက်မှုအသွင်ဖြစ်နေတယ်လို့လည်းကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကလည်းပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းမြန်မာနယ်စပ်လမ်းတွေကနေဝင်ရောက်လာတဲ့စိတ်ကြွဆေးတွေကြောင့်မေလတစ်ပတ်အတွင်းမှာပဲစိတ်ကြွဆေးတန်း20လောက်ဖမ်းဆီးမိခဲ့တာပါ။ထိုင်းနိုင်ငံကတော့သူတို့နိုင်ငံဟာမူရစ်ဆေးဝါးနဲ့ပတ်သက်လို့စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့ဒီအတွက်မြန်မာအစိုးရနဲ့ပူးပေါင်းပြီးဇက်တိုက်ဖမ်းဆီးတိုက်ချက်မှုတွေအရှိန်မြှင့်လှုပ်ဆောင်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။